of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ14ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ19နဲ့25ရုကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနံလောက်တို့ပြောပြမှာပါ။မြောက်ကိုရီးယားနိုင်ငံကသူ့ရဲ့မဟာဗျူဟာမြောက်နျူကလ িয়ার ကာကွယ်ရေးအစီအစဉ်ဖြစ်တဲ့ဆိုဟေဂျိုဒူလွတ်တင်ရေးစခန်းကနေအလွန်အရေးကြီးတဲ့ဆန္ဒမှုတစ်ခုပြုလုပ်ခဲ့တယ်လို့ဒီကနေ့ပြောပါရယ်။နယ်သာလန်နိုင်ငံတဟိတ်မြို့ ICJ တရားရုံးကနေဒီကနေ့ပြန်ရောက်လာတဲ့နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကိုနေပြည်တော်မှာထောင်နဲ့ချီတဲ့ပြည်သူတွေကြိုဆိုခဲ့ပါရယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာတော့တာလီဘန်တပ်ဖွဲ့ရဲ့လက်ချက်ကြောင့်အစိုးရလုံခြုံရေးတပ်သား25ဦးထပ်မံတေဆုံးသွားပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုမ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့မြန်မာနိုင်ငံအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုဆွဆဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာအမှုရင်ဆိုင်ခဲ့တဲ့ဒေါက်ဆန်းစုကြည်ဒီကနေ့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာပြီးဖြစ်ပါတယ်။ဒီလိုမျိုးဂမ်ဘီယားနိုင်ငံနဲ့အပြန်အလှန်ကြားနာမှုအပြီးနိုင်ငံတကာတရားရုံးဘက်ကဆုံးဖြတ်ချက်ချနိုင်ခြင်းနဲ့ပတ်သက်လို့
တရားသူကြီးဥက္ကဋ္ဌကိုယ်တိုင်ကနောက်ဆုံးမှသူအားလုံးရှောင်လဲချက်တွေပြီးတဲ့အခါမှာပြောတာက order လို့သုံးပါလေ။အဲ့ဒါ provisional measures လို့ခေါ်တယ်။ not the law ဆောင်ရွက်မှုသုံးတော့ကျွန်တော် we will issue the order
။နိုင်ငံတကာဥပဒေရေးရာပညာရှင်တဦးရဲ့သုံးသက်ချက်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ရခိုင်ပြည်နယ်ဘူးသီးတာအောင်မှာရိုဟင်ညာကျေးရွာတရွာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့သတင်းနဲ့အတူအေအေတာဝန်ရှိတဲ့သူတွေဘက်ကဒီစီးပွားရေးလုပ်ငန်းရှင်တွေကိုအခွန်ကောက်ခံမယ်ဆိုတဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်သုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။မြောက်ကိုရီးယားနိုင်ငံကသူ့ရဲ့မဟာဗျူဟာမြောက်နျူကလ িয়ার ကာကွယ်ရေးအစီအစဉ်ဖြစ်တဲ့ဆိုဟေဂျိုဒူလွတ်တွင်ရေးစခန်းကနေအလွန်အရေးကြီးတဲ့ဆန္ဒပြလုံမှုတစ်ခုပြုလုပ်ခဲ့တယ်လို့မြောက်ကိုရီးယားကဒီကနေ့ပြောပါတယ်။အမေရိကန်နဲ့နျူကလ িয়ার ဆွေးနွေးပွဲတွေဒီနှစ်ကုန်ပြန်ဆဖို့သူ့ဘက်ကပေးထားတဲ့သတ်မှတ်ရရောက်ဖို့တရင်မလောက်အလိုမှာပဲမြောက်ကိုရီးယားကသတိပေးတဲ့အနေနဲ့အခုလိုဆန္ဒခဲ့တာဖြစ်တယ်လို့သူ့ရဲ့တာဝေးပြစ်ဒုံးကျည်တွင်နဲ့နျူကလ িয়ার ဆန္ဒမှုတွေပြန်လုပ်မယ်လို့လည်းချိန်ချောက်ပြောဆိုထားပါတယ်။အစိုးရပိုင်း KCNA သတင်းဌာနကတော့ဒီကနေ့ဘာကိုဆန္ဒခဲ့တယ်လဲဆိုတာပြောဆိုမသွားသလိုတပ်ပုံတွေကိုလည်းဖော်ပြမသွားပါဘူး။ဒါပေမဲ့လည်းဒီကြိမ်ဆန်းသတ်မှုကိုပြီးခဲ့တဲ့တစ်ပတ်ကလိုပဲတိတ်ကိုအရေးပါတဲ့ rocket drone engine နဲ့ဆိုင်တဲ့ဆန်းသတ်မှုပြုလုပ်ခဲ့တဲ့ဆိုဟေဂျူရူလွတ်တွင်ရေးစခန်းမှာပဲပြုလုပ်ခဲ့တာလို့ပြောပါရယ်။မြောက်ကိုရီးယားနိုင်ငံဟာပြီးခဲ့တဲ့ဂျွန်လကစပြီးတော့တာတိုနဲ့ဒါလာပစ်ဒုံးကျည်ဆန်းသတ်မှုပေါင်း73ကြိမ်တက်မနေပြုလုပ်ခဲ့ပြီးပါပြီ။မြောက်ကိုရီးယားအနေနဲ့တာဝေးပစ်ဒုံးကျည်ဆိုင်ရာနည်းပညာတွေကိုအသုံးပြုပြီးတော့ဆိုဟေဂျူရူလွတ်တွင်ရေးစခန်းကနေပဲ satellite ဂျူရူတစ်စင်းကိုအာကာသထဲလွတ်တင်နိုင်ခြင်းရှိတယ်လို့ကြွမ်းကျင်သူတချို့ကသုံးသပ်ထားပါရယ်။
အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ရသွားပြီလို့မနေ့တောက်ချာနေ့မှာနှစ်နိုင်ငံလုံးကတီးခြားစီကြေညာလိုက်ပါတယ်။အခုလိုနှစ်နိုင်ငံကုန်သွယ်ရေးသဘောတူညီချက်ကိုကြေညာလိုက်တဲ့အတွက်အမေရိကန်လည်းသမားရည်အနေနဲ့လည်းအကျိုးရှိစေမှာဖြစ်ပြီးတော့ပိုကြီးတဲ့လေထွန်းစပ်တွေကိုဝယ်နိုင်မှာဖြစ်တယ်လို့ဒေါနယ်ထရမ့်ကပြောလိုက်ပါတယ်။တရုတ်ဆိုရနဲ့ကုန်သွယ်ရေးသဘောတူညီချက်ကအလွန်ကိုကောင်းတဲ့သဘောတူညီချက်ဖြစ်တယ်လို့အမေရိကန်သမားထရမ့်ကသတင်းတောက်တွေကိုအင်မီတော်မှာပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုပထမအဆင့်ကိုနှစ်ဖက်သဘောတူခဲ့ကြပြီးတော့အခုလိုသဘောတူလိုက်တဲ့အတွက်နှစ်ဖက်ကုန်သွယ်ကုန်တွေကိုလည်းရှောင်လွှဲနိုင်မှာဖြစ်တယ်ဆိုပြီးတော့နိုင်ငံတော်ဝန်ရှိသူတွေကပြောပါတယ်ဒီကုန်သွယ်ရေးသဘောတူညီမှုကြောင့်တရုတ်နိုင်ငံအနေနဲ့အမေရိကန်ရဲ့လေယာဉ်ထွက်ကုန်ပစ္စည်းတွေစွန့်ရင်နဲ့ဆေးဝါးပစ္စည်းတွေကိုပို့ပြီးတော့တင်သွင်းနိုင်တော့မှာဖြစ်တယ်လို့လည်းတရုတ်အာဏာပိုင်တွေဘက်ကပြောပါတယ်အမေရိကန်သမ္မတထရမ့်ကတော့လေယာထွက်ကုန်ပစ္စည်းဝယ်မှုတစ်ခုတည်းတင်ပဲသိပ်မကြခင်မှာအမေရိကန်ဒေါ်လာ50ဘီလီယံလောက်အထိရှိလာမှာဖြစ်တယ်ဆိုပြီးပြောပါရယ်တရုတ်နိုင်ငံအနေနဲ့လာမယ့်နှစ်အတွင်းမှာအမေရိကန်ရဲ့ကုန်ထုတ်ပစ္စည်းတွေလေယာထွက်ကုန်ပစ္စည်းတွေစွန့်ရင်ပစ္စည်းနဲ့ဝန်ဆောင်မှုတွေကိုအနည်းဆုံးဒေါ်လာဘီလီယံ100လောက်အထိတိုးမြှင့်ပြီးဝယ်သွားဖို့ကတိပြုထားတယ်လို့လည်းအမေရိကန်အစိုးရထိပ်တန်းအရာရှိတူကသတင်းတော့တွေကိုမနေ့နောက်ပိုင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံမှာနိုင်ငံရေးအရှုပ်အထွေးတွေ EU ကနေဗြိတိန်ခွဲထည့်ရေး Brexit ကိစ္စအဆုံးသတ်မဲ့အချိန်တန်ပြီလို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကရွေးကောက်ပွဲအနိုင်ရမယ့်ခေါ်မှမနေ့ကပြောဆိုသွားပါတယ်ဒီကြက်လဟာ Conservative Party အနေနဲ့ထူးထူးခြားခြားအနိုင်ရလိုက်တဲ့ရွေးကောက်ပွဲဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ် Get Brexit done ဗြိတိန်ခွဲထည့်ရေးကိစ္စပြီးအောင်လုပ်မယ်ဆိုပြီးတော့မဲဆွယ်စည်းရုံးခဲ့တဲ့ဝန်ကြီးချုပ် Johnson ကလွှတ်တော်ကပယ်ချထားတဲ့ Brexit ခွဲထည့်ရေးကနဦးမူကြမ်းကိုအတည်ပြုနိုင်ရေးအနိုင်ရ Conservative Party နဲ့အားပေးနိုင်လိမ့်မယ်လို့လည်းပြောပါတယ်။သတ်မှတ်ထားတဲ့အတိုင်း2020ခုနှစ်ဇန်နဝါရီလ30ရက်နေ့မှာဘလို့အခြေအနေမျိုးမှမဆိုဥရောပသမ္မတကနေဗြိတိန်ခွဲရမယ်လို့လည်းဝန်ကြီးချုပ်ဂျွန်ဆန်ကကတိပြုပြောဆိုသွားပါတယ်။ Conservative Party ကိုပထမဆုံးထောက်ခံမဲ့ပေးခဲ့ကြတဲ့ Labour Party ဝင်တွေကိုလည်းဝန်ကြီးချုပ်ကကျေးဇူးတင်စကားပြောဆိုခဲ့တယ်လို့ တနင်္ဂနွေလုံးကိုကိုစားပြုမဲ့ conservative အစိုးရတရားဖွဲ့ဖို့ကိုလည်းကတိပြုသွားခဲ့တာပါအစိုးရဖွဲ့ဖို့ Britain ဘုရင်မကြီးစီကတောက်ကြနေကခွင့်ပြုမဲ့ရထားပြီးဖြစ်တဲ့ဝန်ကြီးချုပ် Johnson ကတနင်္ဂနွေလုံး conservative party ဖြစ်ရေးဆိုတဲ့သဘောမျိုးပြောဆိုတာမဟုတ်ပဲ Britain နိုင်ငံအားလုံးအတွက် conservative party ကလှုပ်ကိုင်းပေးရမယ်ဆိုတဲ့သဘောမျိုးဆိုလိုရင်းဖြစ်တယ်လို့ပြောပါတယ်ဝန်ကြီးချုပ် Johnson ရဲ့ conservative party ဟာအမှတ်နေရာ650မှာ365နေရာနဲ့အနိုင်ရလိုက်တာဖြစ်ပြီးဒါဟာ1989ခုနှစ်နောက်ပိုင်းအကောင်ဆုံးရလာလဲဖြစ်ပါတယ်
နယူးဇီလန်နိုင်ငံကကမ်းလွန်ကကျွန်းတစ်ခုမှာမိတောင်ပောက်ခွဲမှုကြောင့်သေဆုံးသူရေအတွက်ဟာ15ရောက်အထိရှိသွားပြီဖြစ်ပြီးရင်ကုန်သမားတွေဟာအနီးနားကပင်လယ်ပြင်ထဲမှာနောက်ထပ်ရုပ်လောင်းတစ်ခုကိုလိုက်လံရှာပွေနေကြတယ်လို့လည်းနယူးဇီလန်ရဲတပ်ဖွဲ့ကပြောပါတယ်မိတောင်ပောက်ခွဲမှုကြောင့်အဲ့ဒီအကျွန်းနားတစ်ဝိုက်ကပင်လယ်ပြင်ထဲမှာကြောက်တုံးနေမိတောင်ချော်တွေနဲ့တခြားဓာတ်ပစ္စည်းတွေနဲ့ညဉ့်ညမ်းနေပြီးတော့တိတ်မမြင်ရပဲလည်းဖြစ်နေပါတယ်ငါးရီငရှင်းနေတည်ပြီးရေမှာဘောလုံးပေါ်နေတာတွေခန်းစမှာထင်းနေရတွေကိုရေကုန်သမားတွေတွေ့ရတယ်လို့ရဲတပ်ဖွဲ့ရဲ့ညင်ညာချက်မှာပြောထားပါတယ်။မနေ့တောက်ကြနေတုန်းကတော့ရုပ်လောင်း6လောင်းကိုအလွန်အနေများတဲ့ကြားကပဲစစ်တပ်ကအထူးကျွမ်းကျင်သူတွေကကျွန်းပေါ်ကနေရှာဖွေတွေ့ရှိခဲ့ပါတယ်။ကျွန်းပေါ်မှာမီးတောင်ပောက်ကွဲမှုကြောင့်မီးခိုးတွေနဲ့ဒဏ်ကိုတွေထွက်နေတဲ့အတွက်ရှာဖွေကယ်ဆယ်ရေးအဖွဲ့တွေဟာအဲ့ဒီကျွန်းပေါ်ကိုမီးဘူးဒဏ်ခံနိုင်တဲ့ဝတ်စုံတွေနောက်ဒဏ်ငွေတွေကိုမရှူရှိုက်မိအောင်ဒဏ်ငွေကမျက်နှာဖုံးတွေဝတ်ဆင်ပြီးတော့ဒီရှာဖွေခဲ့ရတာဖြစ်ပါတယ်အဲ့ဒီဓာတ်ငွေတွေဟာအစိပ်ဖြစ်စေတဲ့အတွက်တစ်ချက်လောက်ရှူမိတာနဲ့တင်ပဲသေဆုံးနိုင်တယ်လို့လည်းနယူးဇီလန်အနာပိုင်တွေကသတိပေးချက်ထုတ်ပြန်ထားပါတယ်ရဲတပ်ဖွဲ့ကတော့ပျောက်ဆုံးနေတဲ့သူရဲ့သူနှစ်ယောက်ကိုအခုချိန်ထိရှာလို့မတွေ့သေးကြောင်းဒါပေမဲ့ကျိုးနဲ့တိတ်မွေးတဲ့ပင်လယ်ထဲမှာတော့ရုပ်လောင်းတစ်ခုကိုတွေ့ရှိထားတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လည်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘိုင်းစီစဉ်ကနေစနေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုတင်ပြနေပါတယ်နယ်သာလနိုင်ငံတဟိတ်မြို့နိုင်ငံတကာတရားရုံး ICJ ကနေဒီကနေ့ပြန်ရောက်လာတဲ့နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကိုနေပြည်တော်မှာထောင်နဲ့ချီတဲ့ပြည်သူတွေကြိုဆိုခဲ့ကြပါတယ်။လူမျိုးရုံးသက်ဖြတ်မှုကာကွယ်တာစီရဲ့နိုင်ငံတကာဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာနိုင်ငံကိုစား ICJ တရားရုံးတော်မှာဒေါက်အောင်ဆန်းစုကြည်နဲ့အဖွဲ့တို့က၃ရက်ကြာခုခံရှောက်လဲခဲ့ကြတာပါ။မြန်မာစစ်တပ်ရဲ့လူအခွင့်ရေးချိုးဖောက်မှုတွေကြောင့်ရခိုင်မြောက်ပိုင်းကနေရွှေဝင်ကြာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခလုံခဲ့ရတဲ့ဖြစ်ရဟာလူမျိုးရုံးသက်ဖြတ်မှုမြောက်တဲ့ဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာကို ICJ တရားရုံးတော်မှာဆွဲချက်တင်ထားတာပါ။မြန်မာနိုင်ငံတွင်ဆက်ရှိနေတဲ့ရွှေဝင်ကြာတွေအပေါ်လူအခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်မဲ့အလားအလာတွေလည်းရှိနေတာကြောင့် ICJ မှာတရားရင်ဆိုင်နေတဲ့အတော်အတွင်းဒီလှုပ်ရက်တွေကိုတားဆီးနိုင်ရင်အတွက်ကြားဖြတ်အရေးယူဆောင်ရွက်ချက်တွေကို ICJ ကချမှတ်ပေးဖို့လဲဂမ်ဘီယာနိုင်ငံကပန်ကြားထားပါတယ်။ဒီဇင်ဘာလ10ရက်ကနေ13ရက်နေ့ထိ ICJ တရားရုံးကြားနာမှုမှာတော့အဲ့ဒီဆွတ်ဆွဲချက်တွေကိုဒေါက်အောင်ဆန်းစုကြည်ကညှင်းဆုပ်ခဲ့တယ်လို့ ICJ မှာကြားနာမဲ့ဆင်းကနေမြန်မာနိုင်ငံကိုပယ်ဖျက်ပေးဖို့တောင်းဆိုခဲ့ပါတယ်။ Rangers ရဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေတဲ့လောက်လူအခွင့်အရေးကျိုးလုံမှုတွေမရှိဘူးလို့ညင်းဆိုထားပါတယ်
။ထိုင်းထိုက်ကန်ခေါင်းဆောင်တနတောင်ကသူ့ပါတီကိုထောက်ခံတဲ့သူတွေအနေနဲ့ညဉ့်ညက်စွာဆန္ဒပြဖို့ဒီကနေ့မှတောင်းဆိုလိုက်ပါတယ်သူ့ရဲ့ Future Forward ပါတီအနေနဲ့ဖက်သိမ်းခံမဲ့အခြေအနေနဲ့ရင်ဆိုင်လာရချိန်မှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်အသက်42နှစ်ရှိဖြစ်တဲ့တိုက်ခိုင်ကောင်းဆောင်တနတောင်ဟာစစ်ကောင်းဆောင်ဟောင်းလဲဖြစ်တဲ့ထိုင်းဝန်ကြီးချုပ် Prayut Chan-o-cha ဦးဆောင်တဲ့အစိုးရကိုပြီးခဲ့တဲ့ March လရွေးကောက်ပွဲကျင်းပပြီးချိန်ကစပြီးတော့အများဆုံးစံကျင်ဝေဖန်ခဲ့သူတူဖြစ်ပြီးတော့ဒီရွေးကောက်ပွဲဟာလည်းစစ်တပ်ကိုမျက်နှာသာပေးဖို့အတွက်လိုလိုကြိုးကန်ခြေလှယ်ခဲ့တာဖြစ်တယ်ဆိုပြီးတော့အတိုက်ခံတွေဘက်ကပြောပါတယ်ဆန္ဒပြတဲ့သူတွေဘက်ကပဲဖြစ်ဖြစ်အစိုးရအာဏာပိုင်တွေဘက်ကပဲဖြစ်ဖြစ်ကြမ်းဖက်မှုအလုံးကိုသူတို့အနေနဲ့ကန့်ကွက်တယ်လို့တန်တောင်ကဆန္ဒပြပွဲမတိုင်ခင်မှာသတင်းတော်တွေကိုပြောပါတယ်ဆန္ဒပြပွဲတွေကိုတော့ဒီကနေ့ညနေ9နာရီမှာဖန်ကောက်မြောင်လှုပ်ဖို့အတွက်စီစဉ်ထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကမတည်မငြိမ်ဖြစ်နေတဲ့ဂန်ဇီပြည်နယ်မှာတာလီဘန်တပ်ဖွဲ့ရဲ့လက်ချက်ကြောင့်အစိုးရလုံခြုံရေးတပ်သား25ဦးထက်မနည်းသေဆုံးသွားတယ်လို့အစိုးရတာဝန်ရှိသူတွေကဒီကနေ့ပြောပါရယ်ကော်ရာဘတ်ဒေသကအာဖဂန်စစ်ချေဆက်စခန်းတစ်ခုမှာရှိတဲ့လုံခြုံရေးတပ်သား9ဦးကသူတို့တပ်ဖွဲ့အချင်းချင်းမနေ့ညကပစ်ခတ်တိုက်ခိုက်ပြီးတော့စခန်းထဲကလက်နက်ခဲရနဲ့စစ်ကားကိုခိုးယူပြီးတပုံတပ်ဖွဲ့တွေရှိတဲ့ဒေသဖက်ကိုထွက်ပြေးခိုးလုံသွားတယ်လို့လည်းပြည်내အကြီးအကဲဂူလမ်ဟာဘစ်ဇာရာက VOA ကိုပြောပါရယ်ဒီဖြစ်ရကြောင့်အာဖဂန်အစိုးရတပ်သား9ဦးထက်မနေ့တို့လည်းထိခိုက်ဒဏ်ရာရခဲ့ကြတာပါဖြစ်ရတွေကိုမကြာခဏဆိုသလိုချက်ကားပြောဆိုလဲရှိတဲ့တာလီဘန်တပ်ဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ပြီးတော့အစိုးရတပ်သား32ဦးထက်မနေ့ကိုတပ်ဖြတ်ခဲ့တဲ့အပြင်စ စ်စခန်းကိုပါတင်ပိုက်ခဲ့ကြတယ်လို့ကြေညာချက်ထုတ်ပါတယ်။ဒီတရင်မှာအစောပိုင်းတုန်းကလည်းတာလီဘန်တွေနဲ့ပြတ်တက်နေတယ်လို့ဆိုတဲ့ရဲအရာရှိတဦးရဲ့ပြစ်ခတ်မှုကြောင့်ဇဘူးပြည်နယ်တောင်ပိုင်းဆာဖာအရက်ကရဲတပ်သား9ဦးထက်မနည်းသေဆုံးခဲ့ရတာပါ။အဲ့ဒီရဲအရာရှိကလည်းသူတတ်ခဲ့တဲ့တပ်သားတွေရဲ့လက်နက်တွေကိုယူပြီးတော့တပုံတွေနဲ့သွားပူပေါင်းခဲ့တယ်လို့ဒေသခံတာဝန်ရှိသူတွေကတည်ပြပါတယ်။
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာပြီးခဲ့တဲ့ဇူလိုင်လကပြန်ပြီးဆွဲခံရတဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ဝင်6ယောက်ထဲက4ယောက်ကိုသဘုံတွေကတပ်ပစ်လိုက်တယ်လို့နိုင်ငံကအကူအညီပေးရေးအေဂျင်စီကပြောလိုက်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကလေးကတယောက်တပ်ခံခဲ့ရတာကြောင့်အခုဆိုရင်တိဆုံးသူဟာ9ယောက်ရှိသွားပြီလို့ Actions Against Hunger ငတ်မောက်ခေါင်းပေါင်းမှုတိုက်ဖျက်ရေးအဖွဲ့ကပြောပါတယ်။ပြန်ပြီးဆွဲခံရတဲ့အထက်ကနောက်ဆုံးချန်နေသေးတဲ့တယောက်ဖြစ်တဲ့ Grace ကိုတော့ချက်ချင်းပြန်လွတ်ပေးဖို့သူတို့ကတောင်းဆိုလိုက်ပါတယ်။ငတ်မောက်ခေါင်းပေါင်းမှုတိုက်ဖျက်ရေးအဖွဲ့ကဝန်ထမ်း2ဦး၊ရင်မောင်း2ဦးနဲ့ကျမကြီးဝန်ထမ်း3ဦး၊ပြည်နယ်ကျမကြီးဝန်ထမ်း3ဦးတို့ဟာဘော်နိုပြည်နယ်မှာအလွန်ကိုဒုက္ခရောက်နေကြတဲ့သူတွေကိုလူသားချင်းစာနာမှုအကူအညီတွေပေးနေစဉ်မှာပြန်ပြီးဆွဲခံရတယ်ဖြစ်တယ်လို့အဲ့ဒီအဖွဲ့ကပြောပါတယ်ငတ်မောက်ခေါင်းပေါင်းမှုတိုက်ဖျက်ရေးအဖွဲ့ကတော့သူတို့အခုလိုမျိုးအကူအညီပေးအဖွဲ့တွေပေါ်တပ်ပစ်လိုက်တဲ့အပေါ်မှာအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပြီးတော့ဒီတောင်းဆိုခဲ့တဲ့လိုမျိုးတရားခံတွေကိုပြန်မလွတ်ပေးတဲ့အပေါ်မှာလည်းအလွန်ပဲဝမ်းနည်းမိတယ်ဆိုပြီးပြောပါတယ်ပြန်ပြီးဆွဲသွားတဲ့စစ်သွေးကြတဲ့ဘုံဖွဲဟာဘိုကိုဟာရမ်အဖွဲ့ကနေခွဲထွက်သွားတဲ့အာရဆွေးရောက်ဖွဲ့တွေဖြစ်တယ်လို့လည်းယူဆရပါတယ်ခင်ဗျာ
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံအပေါ်မှာဂမ်ဘီယားနိုင်ငံကနေရိုဟင်ဂျာတွေပေါ်လူမျိုးတုံးသက်ပြတ်မှုဆွဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာအမှုသွားပြီးရင်ဆိုင်ခဲ့တဲ့မြန်မာအနေနဲ့အပြန်အလှန်ကြားနာမှုတွေပြီးမှာတော့နိုင်ငံတကာတရားရုံးဘက်ကအမြန်ဆုံးဆုံးဖြတ်ချက်ချနိုင်ခြင်းရှိပါတယ်လို့နိုင်ငံတကာဥပဒေရေးရာပညာရှင်တဦးကသုံးသပ်လိုက်ပါတယ်။ဒီကနေ့မှာတော့နယ်သာလန်နိုင်ငံ The Hague တရားရုံးကနေတရားရင်ဆိုင်ပြီးတော့မြန်မာနိုင်ငံကိုပြန်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကိုနေပြည်တော်မှာပြည်သူတွေကတောင်းဆိုဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်အကြောင်းစုံဆက်ပြီးပြောပြပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတက်ဖြတ်ခဲ့တဲ့ဆိုပြီးမြန်မာနိုင်ငံပေါ်လူမျိုးတုံးတက်ဖြတ်မှုဆိုင်ရာဆွဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယားနိုင်ငံကတိုင်ကြားထားတာကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင် ICJ တရားရုံးမှာတွားရောက်ခြင်းဆိုင်ဖြေရှင်းခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့ကစတင်ခဲ့တဲ့မြန်မာနဲ့ဂမ်ဘီယားနိုင်ငံချင်းအလိုက်ရှောက်လဲမှုရောအပြန်အလှန်ရှောင်လဲမှုတွေကဒီဇင်ဘာလ12ရက်နေ့မှာအဆုံးသတ်ခဲ့တာဖြစ်ပါတယ်။ဒီကနေ့ဒီဇင်ဘာလ14ရက်နေ့စနေနေ့မှာတော့နယ်သာလန်နိုင်ငံ The Hague မြို့ကနိုင်ငံတကာတရားရုံး ICJ ကနေတရားရင်ဆိုင်ပြီးတော့မြန်မာနိုင်ငံကိုပြန်လာတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကိုနေပြည်တော်မှာပြည်သူအများကတောင်းတဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်။ခုကြားခဲ့ရတဲ့အတန်ကတော့နေပြည်တော်နိုင်ငံတကာလေဆိပ်ကနေနေအိမ်ကိုပြန်လာနေတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုလမ်းမဝဲရာတစ်လျှောက်ကပြည်သူတွေဝန်ထမ်းအနေနဲ့အကြောင်းသူအကြောင်းသားတွေကြိုဆိုနေကြတဲ့အတန်ဖြစ်ပါတယ်
။တို့ရဲ့နိုင်ငံခေါင်းဆောင်လူမှုခေါင်းဆောင်အမေစုအားသက်94နှစ်နဲ့ဖြစ်နေပါပြီ။ဒါပေမဲ့တိုင်းပြည်အတွက်သူဟလာကဘာလည်းပတ်ပြီးတော့အဲစီယုံရည်လက်စင်းခုနပြောသလိုတိုင်းပြည်တွေ့တဲ့တွေ့တဲ့ကြောင့်လည်းလုပ်တယ်။အခုလို ICJ ကိစ္စအဂမ်ဘီယာကိစ္စမှာလည်းအဲသူရဲဝင်ဖြစ်ရှင်းတယ်။ဒီလိုအတက်လက်ကြီးနေတယ်ကျွန်တော်တို့အမေစုကိုကျွန်တော်တို့အမေပြန်လာတဲ့လမ်းပါအမေသားသမီးတွေအနေနဲ့အမေအမောပြေပါလိမ့်ဆိုတဲ့စိတ်ကအဲ့ရွေးချယ်လာကြည့်တာပါအမေအကောင်းဆုံးလုပ်နိုင်ခဲ့တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်အဲ ICJ တရားရုံးအနေနဲ့ကလည်းတရားမျှတတဲ့စင်္ကြန်ရရှိတဲ့တရားသူကြီးအနေနဲ့လည်းမြန်မာနိုင်ငံဖြစ်စဉ်အမှန်ကိုတည်တည်ချာချာလေးလေ့လာပြီးတော့စုံပြနိုင်ပါစေလို့ကျွန်တော်မျှော်လင့်ပါတယ်
ဒါကတော့ဒေါအောင်ဆန်းစုကြည်ကိုလာရောက်ကြိုဆိုနေသူဘကိုးတိုင်းကကိုမင်းမင်းဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာသူကိုယ်တိုင်တရားတွားရောက်ရင်ဆိုင်ပြီးရှောက်လဲခဲ့ပြီးတော့မြန်မာနိုင်ငံကိုပြန်ရောက်လာပြီးဖြစ်ပါတယ်။ဆိုတော့ဒီနိုင်ငံတကာတရားရုံး ICJ ရဲ့အမိန့်တရားသူကြီးတွေရဲ့ဆုံးဖြတ်ချက်အပေါ်လူမျိုးတုံးတက်ဖြတ်မှုနဲ့တရားစွဲခံခဲ့ရတဲ့မြန်မာနိုင်ငံရောတရားစွဲဆိုသူဂမ်ဘီယားနိုင်ငံဘက်ကတရားဥပဒေလမ်းကြောင်းအရစောင့်စားရမယ့်အနေအထားအချိန်ကာလနဲ့ပတ်သက်ပြီးတော့အခြေအနေဘယ်လိုများရှိနိုင်ပါသလဲ။နိုင်ငံတကာဥပဒေရေးရာလေလာသူဥပဒေပညာရှင်ဒေါက်တာမြင့်စံကခုလိုသုံးသပ်ပါတယ်
။ဟုတ်ကဲ့တရားရုံးဆုံးဖြတ်ချက်ကိုတော့ပြန်ပြောရမယ်ဆိုရင်တရားသူကြီးဥက္ကဋ္ဌကိုယ်တိုင်ကနောက်ဆုံးမှသူအားလုံးရှောက်လဲချက်တွေပြီးတဲ့အခါမှာပြောတာက order လို့သုံးပါမယ်ခင်ဗျာအဲ့ဒါဗမာလိုဓာတ်ရဲ့ပြန်တော့အမိန်ပေါ့လေသုံးဖြတ်ချက်လို့ပြောလို့ provisional measures လို့ခေါ်တယ်လက်တော်ဆောင်ရွက်မှုသုံးတော့ကျွန်တော်ဟိုမှာပြချတွေ့ပါတယ် we will issue the order as soon as possible အမြန်ဆုံးကျွန်တော်တို့ထုတ်ပါမယ်လို့ပြောတယ်အဲ့တော့အခုဘယ်လောက်ကြာမယ်ဆိုတော့ခံမှန်းမှုခက်တာပဲတရားသူကြီးတွေကိုယ်တိုင်အခုတို့အမှုတမှုရဲ့မဟုတ်ခင်ဗျာအခုလောလောဆယ်ကိုပဲအခုဂမ်ဘီယာနဲ့မြန်မာကိစ္စအမှုမှာဟောဂမ်ဘီယာစတင်တာနိုဝင်ဘာလ17ရက်ဆိုရင်ဒီနေ့ဆိုရင်တလနဲ့3ရက်ရှိသွားပါပြီဒါပေမဲ့မြန်မာကကြားနာမှုပြီးတာ2ရက်ပဲရှိပါသေးတယ်အဲ့တော့ဘလောက်ကြာမလဲဆိုတော့အတိအကျမပြတ်နိုင်ဘူးအခုနောက်ကျွန်တော်အထင်ကတော့ခရစ်စမတ်မတိုင်ခင်ဖြစ်ဖို့ဖြစ်တင်နေဖြစ်မှာပေါ့ဖြစ်ဖို့အခွင့်အရေးနဲ့တဲ့နောက်ခရစ်စမတ်ပြီးမှာပဲအဲ့ဒီ provisional measure RTJ အမိန့်ကိုထုတ်လိုက်မှလို့ကျွန်မလည
်းအခုအဲ့တော့အဲ့လိုမျိုးတကယ်လို့ဆုံးဖြတ်ချက်ကြပြီဆိုလို့ရှိရင်တော့တရားရုံးကိုတစ်ခေါက်သွားပြန်ပြီးတော့ဒီဂမ်ဘီယာရောမြန်မာရောသွားပြန်ရင်ဆိုင်ရမယ်အနေထားလားဆရာ
ကျွန်တော်အဲ့ဒါကတရားရုံးကအမိန့်ဘယ်လိုအမိန့်ပေးမလဲဆိုတာပုံမှန်မှုတည်ပါတယ်ခင်ဗျအမိန့်ကတကယ်လို့ဂမ်ဘီယာမှာဒေါ်ဆောင်းစုကြည်နိုင်ငံရေးဝန်ကြီးအနေနဲ့တောင်းတာမျိုးခုရှိတယ်အမှုတွေကိုအမှုကိုတစ်ခုလုံးကိုဖြတ်ပလိုက်ကိုဖြတ်ပြေးလို့ဆိုတာဒီအမှုဟာရှိတဲ့ကိုလို့ကိုမဟုတ်အောင်သင်ရနေဖြတ်ပြေးကိုအဲ့ဒါကနမပေးအချက်ပါအဲ့ဒါကိုပြည်ဆိုင်ရာတရားရုံးကမပေးဘူးဆိုရင်မခွင့်ပြုဘူးဆိုရင်ဆိုတော့ဒုတိယအနေနဲ့ကတော့ provisional measure လို့ခေါ်တဲ့ကြားဖြတ်လှုပ်ဆောင်မှုများလှုပ်ဆောင်ပေးတဲ့ဒံပြရရဲ့လျှောက်လဲချက်ကိုပယ်ဖို့မပေးဘူးသင်ပြသွားပါတယ်အဲ့တော့ဒီတရားရုံးကအမှုတွေကဖြုတ်မယ်မဖြစ်ဘူးဆိုတော့တချို့အလုံးကို6ခုစလုံးကိုပေးခြင်းပေးမယ်တရားသူကြီးများတောင်းဖို့လဲတရားသူကြီးတချို့ကသုံးခုပထမနှစ်ခုကိုပေးတဲ့ဘောပြပြတာပါ။တနည်းသုံးခုကိုမပေးဘူးဆိုပြီးတော့အများစုနဲ့ထုတ်ပြချင်တယ်ဖြစ်တယ်။အဲ့ဒါဆိုရင်တော့ merit stage လို့ခေါ်တဲ့ merit stage သုံးဖြာရအဆင့်ကိုရောက်ရင်တော့ဘလို့ဖြစ်မယ်ဆိုတာကတော့မြန်မာအစိုးရဘက်ကနေအဲ့ဒါကိုဆက်လက်လျှောက်လဲမလားမလျှောက်လဲဘူး။ဒါကတော့အနာဂတ်ကိုပြောတဲ့ချိန်မှာအနာဂတ်ကိုပြောတယ်လို့ချင်းနေပါလိမ့်မယ
်။ဒေါင်ဆန်းစုကြည်ဟာတရားရင်ဆိုင်အပြီးမှာတော့နယ်သာလန်နိုင်ငံ ICJ တရားရုံးအထိသူ့ကိုလိုက်လံဝင်းရံအားပေးတယ်။မြန်မာနဲ့နိုင်ငံတကာကမြန်မာအတိုင်းဝိုင်းကိုနှစ်ကြိမ်တိုင်တိုင်လက်ခံတွေ့ဆုံခဲ့ပေမဲ့လို့မနေ့တောက်ကြနေတုန်းကနယ်သာလန်အောက်လွှတ်တော်နိုင်ငံသားရေးကော်မတီနဲ့တွေ့ဆုံဖို့စီစဉ်ထားတာကတော့မျှော်လင့်မထားတဲ့အကြောင်းရင်းတွေကြောင့်ဆိုပြီးပြတ်ခဲ့ရတယ်ဆိုပြီးနယ်သာလန်အောက်လွှတ်တော်ကိုကိုးကားပြီးတော့နယ်သာလန်သတင်းတွေမှာတော့ဖော်ပြပါရှိခဲ့ပါတယ်ရှင်။
တော်ရရှင်များရှင်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်တာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်တွင်းဥပဒေတွေနဲ့အညီအရေးယူဖို့လည်းကတိပေးခဲ့တာပါ။ဒါဟာဆိုရင်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ဝန်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်ပေမျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလား။နိုင်ငံတကာဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလား။ဆိုတာတွေကို VOE ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်0923923255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ဒီနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာကျေးရွာတရွာပေါ်လက်နက်ကြီးကြီးကြားရောက်တဲ့အကြောင်းတင်ပြပေးကြပါရစေ။ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကရိုဟင်ဂျာကျေးရွာတရွာမှာဒီကနေ့ပောက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့ဒါဟာစစ်တပ်ဘက်ကလက်နက်ကြီးကြီးကြားရောက်ပောက်ကွဲတာလို့ဒေသခံတွေကပြောပါရစေ။စစ်တပ်ဘက်ကတော့ဒါကိုညှင်းဆိုထားပြီးရွာထဲမှာဒီပောက်ကွဲမှုကြောင့်တိရစ္ဆာန်တွေသေဆုံးရတယ်လို့နေအိမ်တချို့လည်းမိလောင်သွားခဲ့ပါရစေ။သတင်းပြေဆုံးကိုတော့ VOA သတင်းတောက်ကိုတက်နိုင်ကပြောပြပေးပါရှင်။
ရခိုင်မြောက်ပိုင်းဘူးတီတောင်မြို့နယ်စင်တပြင်းရိုဟင်ဂျာကျေးရွာတင်တို့ဒီကနေ့မနက်ပိုင်းကလက်နက်ကြီးကြေကြောက်ပောက်ကွဲခဲ့တာကြောင့်နေအိမ်နှလုံးမိလောင်တော့ပြီးကျေးရွာသားတွေထွက်ပြေးနေရတယ်လို့ဘူးတီတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ရွှေကပြောပါတယ်
။ဟုတ်တယ်ကျွန်တော်တို့ဘူးတီတောင်မြို့နယ်စင်ကိုတော်အုပ်စုမှာမနေ့ကတည်းကလုံစိတ်တုံဘုရားကုန်းပေါ်ကနေပြီးတော့ဟိုတက်မတော်ဘက်ကလက်နက်ကြီးတွေပစ်ခတ်တယ်။အဲ့ဒီပစ်ခတ်တဲ့လက်နက်ကြီးတွေကစင်ဟိုစင်တပြင်းကျေးရွာမှာဟိုကြားပြီးတော့ပောက်ကွဲမှုတွေဖြစ်တယ်အဲ့ဒီတည်းမှာနွားငါးကောင်ပြီးသွားတယ်အိမ်တစ်လုံးပျက်စီးသွားတာရှိဒီနေ့မနေ့ကဒီနေ့မနေ့ပိုင်းကရှင်းနိုင်ရီကျော်လောက်မှာပြန်ပြီးတော့အဲ့ဒီလက်နက်ကြီးပြန်ပစ်တယ်ပစ်တဲ့ခါမှာအဲ့ဒီစင်တီတင်ကြီးရောပေါ်မှာဟိုအိမ်နှလုံးပေါ်တော့ကာလာဘော်ဒါဆိုတဲ့ဟိုမွတ်စလင်နဲ့နောက်တယောက်
တော်မတီကြဆိုတဲ့အိမ်နဲ့အိမ်ပေါ့နော်သူတို့အိမ်ကလုံးမိတ်လောင်သွားတယ်တိုက်ပွဲဖြစ်တာမရှိပါဘူးသူတို့ကဒီလိုပဲအဖျားကုန်းဘောကနေပြီးတော့ဒီလိုဟိုအရှိဖက်ကိုဒီလိုပြင်းနေကြပါအာနေတိုင်းပြင်းနေတယ်အဲ့လိုမျိုးလေ
ဒီကနေ့မနက်ပိုင်းကအဲ့ဒီစင်သေပြင်းယိုဟင်ကြာကျေးရွာမှာတိုက်ပွဲဖြစ်ပေါ်တာမရှိပဲတပ်ဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်အရင်ကလည်းတည်ဆုံသူတွေရှိခဲ့တယ်လို့အခုလည်းဒေသခံတွေကြောက်လန့်ပြီးထွက်ပြေးနေရတယ်လို့သူကဆက်ပြောပါတယ်
အာဒီတက်ခံရတော့ကြောက်ပြီးတော့ပြေးသွားကြတာကြားပြီးအဲ့ဒီ29တော့အုပ်စုမှာဥယျာဉ်သာရှရှားတောင်မယုံတော့ပွားတော့စပထားဆိုတဲ့ယူဒီတရတရတော့လူတယောက်မှမရှိတော့ဘူးအကုန်လုံးထွက်ပြေးကုန်ပြီအဲ့ဒီမှာ29တော့အုပ်စုမှာဆိုလို့ရှိရင်ဒီစင်တီပင်ကြီးတော့တရပဲကျန်တယ်အဲ့ဒီယောကလူတွေတချို့ကထွက်ပြေးနေကြပါတယ်ခင်ဗျအဲ့ဒီစင်တီပင်ယောမှာအရင်ကလေးကလေဒီဟိုတက်ကပြစ်လို့โอ้ง่าชาได้หลูเดียวซ้องตัวได้ชื่อนะพี่တော့ตะคาดีลัลเลจี้တွေจ้าပြီးมาโอ้โกวันเตမျိုးသမီးเดียวโกวันเป็ดแตกตัวได้ชื
่อสินเทพินเดต้าขันตูก็တော့ไตกวยไม่ရှိပြီးခုလို့ลัลเลจี้တွေติดขัดနေတာจังကျွန်တော်တို့จောက်ไล่နေကြရတယ်လို့ပြောပါတယ
်ไตกวยလည်းမရှိရမไตกวยလည်းမဟုတ်ဟောသူลัลเลจี้ပဲလို့ဟိုလိကြီးနေတော့မင်းတော့လာပါအဲ့ညာကနေဟောကျွန်တော်တို့ကတော့ကိုကောင်းနေတာကဟောတိုက်ပင်းလည်းမဟုတ်ဘူးနဲ့ကျွန်တော်ကတော့ဟိုမြင်းလောင်လေးပါလေဟောတော့ကတော့ဆက်ရုံနဲ့ကတော့မှပြင်ဆင်ကြပါတယ်ကျွန်တော်ကတည်းကတော့ဟောမင်းကတော့လေ
အဲ့ဒီမှာတိုက်ပွဲလေးမရှိဘူးသူတို့လက်နက်ကြီးတွေနဲ့ပြည်လို့နေနှလုံးမီးလောင်တော့ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ရွာသားတွေကကြောက်လန့်နေကြရတယ်တိုက်ပွဲမရှိဘဲနဲ့ပြည်လို့ကျွန်တော်တို့ရွာကမီးလောင်ရတာအဲ့ဒါကြောင့်ရွာသားတွေကြောက်လို့မနေရှင်ကြဘူးလို့စင်သေးဒေသခံတို့ပြောပြတော့တာပါစင်ဒီရိုဟင်ဂျာကျေးရွာကိုကြားတဲ့လက်နက်ကြီးတွေဟာဘူးတီတောင်မြို့နယ်30တဘုံဖျားအနီးမှာရှိတဲ့တပ်ကပစ်တာဖြစ်တယ်လို့ဒေသခံတွေနဲ့လက်တော်ကိုယ်စားလှယ်တွေကပြောဆိုကြပါမယ်။အနောက်ပိုင်းတိုင်းစစ်ထောင်နဲ့ရှောက်ပြောခွင့်ရဖို့မုံကြီးဝင်းစော်ဦးကတော့သူတို့ဖြစ်တာမဟုတ်ဘူးလို့ပြောပါတယ်
။အဲ့ဒါတော့မဟုတ်ဘူးဒီနေ့တိုက်ပွဲဖြစ်တာလေအဲ့ဘက်မှာမဖြစ်ဘူးတိုက်ပွဲဖြစ်တာလေလက်ကာကျေးရွာပေါ့ဗျာလက်ကာတော့မြောက်ဦးမြို့နယ်ကလက်ကာကျေးရွာနားမှာပဲဖြစ်တာပြန်တဲ့နေရာပဲနေရာမှာဖြစ်တာမပြေဘူးမလုပ်ဘူးအော်အဲ့ဘက်မှာတိုက်ပွဲလည်းမဖြစ်ဘူးကျွန်တော်တို့အဲ့စင်တီပြင်းသားမှာကျွန်တော်တို့တက်ကုန်မရှိဟုတ်နည်းနည်းတော့လွဲနေလက်ကာနာမှာတော့အခုချိန်ကြီးဖြစ်နေတော့
ဘူးတီတောင်မျိုးနေဖက်တွေမှာအစိုးရတက်နေရခိုင်လက်နက်ကင်အဖွဲ့တို့တိုက်ပွဲဖြစ်ပေါ်တာလက်တတော်မရှိပါနဲ့ပြီးခဲ့တဲ့ရက်ပိုင်းက NLD ပါတီဥက္ကဋ္ဌတူဦးကိုလည်းအဖက်ကဖမ်းဆီးထားတာရှိသလိုဒီကနေ့မှလည်းကျေးရွာတွင်တို့လက်နက်ကြီးကြားရောက်ပေါက်ကွဲခဲ့တာကြောင့်ထေသခံတွေထွက်ပြေးနေရတာလည်းဖြစ်ပါတယ်စင်တီပင်ကျေးရွာဟာရိုဟင်ဂျာတွေနေထိုင်တဲ့ကျေးရွာတစ်ခုဖြစ်ပေမဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံထားတာလည်းဖြစ်ပါတယ
်။ကိုတက်နိုင်ပါရှင်တဆက်သေးပါပဲစေပရိပခတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖက်ကအခွန်ကောက်မယ်ဆိုပြီးကြေညာလိုက်တဲ့အကြောင်းပြောပြပေးကြပါတယ်။မြန်မာစစ်တပ်နဲ့စစ်ရေးတင်းမာနေစေရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေးအဖွဲ့အနေနဲ့လာမယ့်2020ခုနှစ်မှာတော့ရခိုင်ပြည်နယ်တွင်းမှာရခိုင်ပြည်သူအာဏာအဖွဲ့ဆိုပြီးထူထောင်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေစီကနေအခွန်ကောက်သွားမယ်လို့အေးအတာဝန်ရှိသူတွေကပြောပါတယ်။ဒေသခံစီးပွားရေးလုပ်ငန်းရှင်တချို့ကတော့အေးအဖွဲ့အနေနဲ့ဘလို့အစီအစဉ်နဲ့အခွန်ကောက်ခံမယ်ဆိုတာမသိသေးတဲ့အတွက်မှတ်ချက်ပေးဖို့ခက်ခဲကြောင်းပြောတယ်လို့ရခိုင်ပြည်နယ်အစိုးရဘက်ကတော့ဒါဟာအေးအေးရဲ့ဝါဒဖြန့်တဲ့လုပ်ရဲ့လို့လည်းပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါရခိုင်လက်နက်ကိုင်အေအဖွဲ့ကနေသူတို့အဖွဲ့လှုပ်ရှားရဒေတာတွေမှာစီမံကိန်းနဲ့စီးပွားရေးလုပ်ငန်းလုတ်ကင်သူတွေထံ2020ခုနှစ်ကစပြီးတော့အခွန်ကောင်းစင်နဲ့ငွေကြေးစတင်ကောက်ခံတော့မယ်လို့အေပြောခွေရခိုင်တုခကပြောပါရယ
်ဒီစဉ်ရှိတာကိုကျွန်တော်တို့အုပ်စုချုပ်လေးကအရာဝန်ပြုကြည့်တယ်ရဲ့အတိအကျတော့ဆက်မရှိသေးဘူးဒါမဲ့လို့ဒီ2020ခြေမှာတော့ကျွန်တော်တို့အဲ့ဒါလုတ်ပြောင်းလုပ်မှာဟိုအဓိကတော့စီးပွားရေးလုပ်ငန်းဟိုကြီးတွေလို့ပြောတာနော်ဟိုတာမန်လက်နက်ရေးစတွေတော့မဟုတ်ပါဘူးအဓိကတော့ဒီစီးပွားရေးလုပ်ငန်းအကြီးစားတွေ
လက်ရှိရခိုင်ပြည်တွင်းမှာရှိတဲ့စီမံကိန်းနဲ့စီးပွားရေးလုပ်ငန်းတွေကိုစီစစ်နေစေလို့ခိုင်တုခကဆိုပါတယ်ရခိုင်ပြည်နယ်တွင်းလိုအပ်ချက်အရရခိုင်ပြည်သူအနာပိုင်ဖွဲ့ထူထောင်သွားမယ်လို့လည်းခိုင်တုခကဆက်ပြောပါတယ
်ခိုင်ပြည်သူအနာပိုင်ဖွဲ့ထူထောင်သွားမယ်လို့ရှိတော့အချိန်နေရလိုအပ်ချက်အရပေါ့နော်ဒါကျွန်တော်တို့ရဲ့ဒီအနေထားပုံမှာမူတည်ပြီးရောကျွန်တော်တို့ဒါလောက်တာဖြစ်ချင်းချုံမှုဘယ်လောက်ရှိလဲဆိုတဲ့ဥစ္စာကတော့ဟိုအဲ့လိုမျိုးပြောဖို့ကတော့ဟိုခက်တာပေါ့ဟိုပြောမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့ဟိုရခိုင်တပြည်လုံးကတော့ခံကျက်ထားမှုတော့ဒီခိုင်တပ်တို့ကတော့ကျွန်တော်တို့ဒီရခိုင်ပြည်အနှံ့မှာတော့ကျွန်တော်တို့အပါအခြေစိတ်ထားပြီးပြီပေါ့နော
်ရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့ရခိုင်ပြည်သူတော်လှန်ရေးအာဏာကိုအတိမပြုမှုကိုအဓိကဦးစားပေးမှဖြစ်ပြီးအကောက်ခွန်ကိုမြန်မြန်ဆဆကောက်မှာမဟုတ်ဘူးလို့သူကဆိုပါတယ်ရခိုင်ပြည်နယ်ဆိုရဖို့ဝင်လုံချုံရေးနဲ့နေဆက်ရေးရဝန်ကြီးဘူမှုကြီးမင်းသန်းကတော့အေအဖွဲ့ရဲ့ပြောဆိုချက်တွေဟာဝါရဖြတ်တဲ့လောက်ရလို့သုံးသပ်ပါတယ်
ဘယ်လိုလို့ရှိမလဲဗျာကျွန်တော်တို့ဆိုရရဲ့လွှမ်းမိုးမှုအောက်မှာတို့ရောက်နေရတယ်တို့အသက်တောင်တို့မနေချင်အောင်ရည်တည်နေရတာဒ
เออใช่ไหมเนี่ยดูแล้วตัวนั้นรู้ว่านายนรสมัยดาวน์ขันอะไรปกุยแบบนี้ยังรู้สู้ได้กูดาวน์ขันอะไรยังทำยังไงสู้ได้ดาวน์ขันอะไรที่เด็ดดีเสียงกูเนี่ยชอบอยู่เปล่าเลยฮะเลยดูแต่ที่มาชี้เขาว่าได้ทำอยู่เปล่าล่ะเรื่องจริงเลยก็อะไรแบบนี้เออพวกกันเนี่ยนักท่องเรื่องคนเนี่ยมาสิบวันยี่ลงงานชินิธรรมอ่ะคงเก้าขันดอกไม่รู้แต่เรื่องจริงที่อยากไปไหมไปรู้สิสิเนี่ยลูกสาวไม่สู้ละมันตียาตีเลยด้วย
มาเช่าไปบุกเข้าเจ้าสิ่งที่มีสิบวันยี่ลงงานชินดูพิจูอุคิมังจีกับเปียวว่าเลยบลูมิวดูบลูซีเนี่ยบลูโลเจบลูมิวที่ใครมีดีสิเออจูจีว่าบาสิเนี่ยเป็นเรื่องจริงว่าเดี๋ยวชาติยามาเป็นจำนวนว่าเสด็จเจ้าเสด็จเจ้ามาถ้าที่อะไรวันนั้นวิพันธ์ลุยามาเปียลุยามาปะนะกูที่อะไรทำอะไรเราอุยมีอะไรลุยามาปีเด็กกูกูได้ยามาเป็นชาติยามาดีดีบลูซีเนี่ยเนี่ยดูเข้าไปดูตัวนี้อะไร
อะไรก็จะนอนรู้ว่าไม่ได้ตีบอลจ้ะชิมีเนี่ยเปล่าว่ามีเนี่ยยี่จังผู้สั่งยี่ลงงานเช่นดูการ์โรยี่ยี่จังขี้มาคงไปสั่งยาเรามาชิบไหมแล้วแม่เนี่ยเต็มมาคงไปสั่งยาไม่พอคุณรู้เปล่าวะเนี่ยคนนี้จะนอนรู้เจ้าตัวเปล่าว่าตัวเองมันจะนอนรู้โมโตเนี่ยตัวละบ่ถ้าข้ามาเลยจะนอนรู้รู้ดูเข้าขันอะไรรู้ว่ารู้หันตาอะไรรู้ถ้าข้ามารู้มันจะคิดดูจะนอนรู้ว่าจะนอนรู้ว่าเราเข้าขันเตรียมมาเลยเนี่ยเดี๋ยวน้า
ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့
ဒီကနေ့မှာကျွန်တော်တို့ရဲ့အခန်းအမှတ်တွေကိုအကောင့်တွေပို့ဖို့ယူရပြီးရခိုင်ပြည်နယ်နှံ့ပြတိုက်ပွဲတွေပေါ်ထုတ်တိုက်ခိုက်တာလို့လဲတမရော်ကာကိုရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
9:00မှာရှင်စနေညနေခင်းအတွက်သတင်းစီစဉ်တွေကတော့ဒီလောက်ပါပဲနောက်နှစ်နာရီကြာညာ9:00နာရီကနေ10:00အထိထုတ်လင်းပေးမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းအနေနဲ့အတူစနေညဒဲလီလိုက်ဆွေးနွေးကံကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင်
မြောက်ကိုရီးယားနိုင်ငံရဲ့မဟာဗျူဟာမြောက်နျူကလ িয়ার ကာကွယ်ရေးအစီအစဉ်ဖြစ်တဲ့ဆိုဟေဂျူရူလွတ်တင်ရေးစခန်းကနေအလွန်ရေးကြီးတဲ့စံသပ်ပြလုံမှုတစ်ခုလုပ်ခဲ့တယ်လို့မြောက်ကိုရီးယားကဒီကနေ့ပြောပါတယ်။အမေရိကန်နဲ့နျူကလ িয়ার ဆွေးနွေးပွဲတွေဒီနေ့ကုန်ပြန်ဆဖို့သူဘက်ကပေးထားတဲ့တမန်ရရဖို့သတင်းပလောက်အလိုမှာပဲမြောက်ကိုရီးယားကသတိပေးတဲ့အနေနဲ့အခုလိုစံသပ်ခဲ့ nga sa loo nga tii cha zi jenya ba le. Akku lo nana gang gong do yi dabo tu nye cha go jenya lai de atoe. America le da maru ni ne a cho shi zi ma pche piro. Po jire le ton setre go wa yu nai ma pche de lu le tamra Trump ga pyo ba le. Dio so ya ne gong do yi dabo tu nye cha ga a lungo gao ne dabo tu nye cha pche de lu. America tamra Trump ga da den thao de go in biro ma pyo ba le. America ne dio ni nga ja gong do yi dabo tu nye mu parama a singo. Na phe dabo tu khe cha bie akku lo dabo du lai de atoe. Na phe gong do yi go ne le shang le nai ma pche de lu. နယ်သာလနိုင်ငံတဟိမြောက်နိုင်ငံတကာတရားရုံး ICJ ကနေဒီကနေ့ပြန်ရောက်လာတဲ့နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကိုနေပြည်တော်မှာထောင်နဲ့ကြည်တဲ့ပြည်သူတွေကြိုဆိုခဲ့ပါတယ်လူမျိုးရုံတပ်ဖြတ်မှုကကွယ်တားစီရဲ့နိုင်ငံတကာဥပဒေချုပ်ဖောက်မှုနဲ့တရားစွဲခံထားတဲ့မြန်မာနိုင်ငံကိုစား ICJ တရားရုံးမှာဒေါက်အောင်ဆန်းစုကြည်နဲ့အဖွဲ့တွေကတုံးရကြခုခံရှောက်လွှဲခဲ့တာပါမြန်မာ
ပါတယ်ရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာတပ်ဖန်အင်ဂျင်နီယာကတော့ပက်ထရစ်ဒီရာဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညနေခင်းအစီအစဉ်ဒီမှာပဲဆုံးသက်ပါမယ်ရှင်နောက်နှစ်နာရီကြာညာကိုနာရီကြာရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါဗီအိုအေကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးများကြီးတင
This program has come to you from the Voice of America, Washington.
။